တောင်ကိုရီးယားနိုင်ငံမှာဆွဆွဲဖြစ်တင်ခံရတဲ့သမရယွန်ဆွေယူဟာပြီးခဲ့တဲ့ရက်ပိုင်းကထိမ့်သိမ်းခံပြီးတဲ့နောက်မှာဒီနေ့တမီးဝင်းရဲ့အစောပိုင်းမှာတော့တရားဝင်ဖမ်းဆီးခံခဲ့ရပါတယ်။ဆိုးအနောက်ပိုင်းခရိုင်တရားရုံးကနိုင်များစွာကြားလာပြီးနောက်မှာတသက်အထောက်ထားတွေကိုဖျက်ဆီးနိုင်ခြင်းရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ယွန်းကိုဖမ်းဆီးနိုင်ဖို့ခွင့်ပြုပေးလိုက်တာပါ။တရားဝင်ရှိမှာတော့ယွန်းကိုထောက်ခံသူတွေကစူပူအုံကြွခဲ့ကြပြီးလူဒါဇင်နဲ့ချီဖမ်းဆီးခံရပါတယ်။အရင်ကဆေးအုပ်ချုပ်ရေးညှိနှိုင်းခဲ့မှုတွေယွန်းဟာထောင်ချခံရမဲ့အရင်ရင်ဆိုင်နေရပါတယ်။အခုတရားရုံးဆုံးဖြတ်ချက်ကြောင့်အစမြင့်အရာရှိရေးအတွက်အဂတိလိုက်စားမှုစုံစမ်းစစ်ဆေးဌာနကဥဆောင်ပြီးတော့ရဲနဲ့စစ်တပ်လည်းပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာရုံးကိုရပောင်း20သတန်းတိုးဖမ်းဆီးထားနိုင်မှာဖြစ်ပြီးတော့အဲ့ဒီအတော်အတွင်းမှာအမှုတင်မှုအစိုးရရှိနေတွေကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။ရုံးရဲ့ရှိနေတွေဘက်ကတော့တရားရုံးရဲ့ဖန်ဝန်းကိုခြေဖြတ်ဖို့စာပြန်လည်တင်သွင်းနိုင်ပါတယ်ညာ။